အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours for begging with ya Don't be dreaming to wallow me in the dotted day keep cheating my over ya shine there we do dare do do die the dia to wallow ya keep up the sweet message
ချန်တန်တူတာရှင်များကိုမိင်္ဂလာပေါင်းနဲ့ပြည့်စုံနေနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။တူတာရှင်များရှင်တူတာဖလေဆွေးနွေးမယ်ဆိုတဲ့အစီအစဉ်လေးမှာကျမမွန်းနဲ့အတူ
ကျမရိုမီရိုကနေပြီးတော့
အသိဉာဏ်နဲ့ကျွမ်းကျင်မှုကိုအသုံးပြုတဲ့အစားအစာများကိုပြင်ဆင်ပါဆိုတဲ့အကြောင်းလေးကိုဆွေးနွေးတင်ပြပေးသွားမှာဖြစ်ပါရရှင်။တူတာရှင်များရှင်ကျမတို့အနေနဲ့ကိုကြိုက်တဲ့အရာတာနဲ့ပြည့်စုံတဲ့အစားအစာကိုသာနှစ်သက်ကြရမဟုတ်ပါလားရှင်။ဒါကြောင့်မို့အစာစာကိုစားသုံးတဲ့အခါအရေးအတွင်းနဲ့ပြည့်စုံဖို့ပြင်ဆင်ဖို့မရှိပါကမာယွန်းတဲ့အစာသောက်မှုတစ်ခုပဲဖြစ်ပါတယ်
။မှန်ပါတယ်ရှင်။ဒါကြောင့်မို့မိမိစားသုံးတဲ့အစာကိုတေချာစာရွေးချယ်ပြီးတော့သတိပညာကျွမ်းကျင်မှုတွေနဲ့ပေါင်းစပ်ပြီးတော့ပြင်ဆင်သင့်ပါတယ်ရှင်
။အရေးကြီးတဲ့အချက်ကသမင်းစားခြင်းကိုလူမှုဆက်ဆံရေးအတွက်ကောင်းတဲ့အချိန်တစ်ခုဖြစ်ဖို့စီစဉ်တင်ပါတယ်။ကျက်တနာရီစိတ်ဆိုးစရာတွေကိုထမင်းပွေးမှာမပြောမိစေဖို့ဖြစ်ပါတယ်။ဒီလိုစိတ်ချုပ်စရာကောင်းတဲ့စကားတွေကိုပြောမိမဲ့အစားကောင်းချီးမင်္ဂလာအဖျားဖျားကိုပေးတော်မူတဲ့ဖရာသခင်ကိုကျေးဇူးတင်တဲ့စကားပြောသင့်ပါတယ်ရှင်
။တကယ်ချင်းမွန်ပြောသားသလိုပါပဲ။မိသားစုထမင်းဝိုင်းမိတ်ဆွေစားပွဲတွေထမင်းဝိုင်းတွေမှာတောကတွေကိုပြပြောက်စေပြီးတော့ငြိမ်သက်ချမ်းသာပျော်ရွှင်မှုအပန်းဖြစ်စေတဲ့စကားလေးတွေကိုသာပြောဆိုသင့်ပါတယ်မဟုတ်ပါလားရှင်။ဒါကြောင့်မို့ထမင်းစားတဲ့အချိန်လေးတွေကိုပျော်စရာကောင်းတဲ့အချိန်ဖြစ်အောင်ဖန်တီးကြရပါမယ်ရှင်
။ရူမီပြောသားတဲ့အတိုင်းပဲထမင်းစားချိန်လေးကပျော်စရာကောင်းတဲ့အချိန်လေးဖြစ်တင်ပါရယ်။ဒါအပြင်အစာကိုလည်းအချိန်မမှန်စားသုံးပေးရပါမယ်။သူသားရှင်တို့အနေနဲ့အစာကိုပုံမှန်မစားသုံးမှုဆိုရင်တော့အစာကြေချက်တာကိုပျက်စီးစေရုံသာမကကျန်းမာပျော်ရွှင်မှုကိုလည်းထိခိုက်စေမှာဖြစ်ပါရယ်။ဒါကြောင့်သူသားရှင်တို့အနေနဲ့ဘလို့အချိန်နေမှာပဲရောက်နေတာဖြစ်စေအစာစားတဲ့အချိန်ကိုမန်ကန်စွာတတ်မှတ်ပြီးတော့စားသုံးရမှာဖြစ်ပါတယ်
။နောက်ထပ်သိမဲ့စရာတစ်ခုကတော့ညစာကိုကိုစားနေတဲ့အချိန်ထက်တစ်နာရီနှစ်နာရီစောပြီးတော့စားလိုက်မယ်ဆိုရင်အစာအိမ်ကအစာသစ်တွေအတွက်အဆင်သင့်မရှိသေးပါဘူး။အစာဟောင်းကိုပြင်းပြအောင်မချေရသေးတဲ့အတွက်အစာသစ်တွေကိုခွန်အားပြည့်တဲ့အခြေဖြစ်နိုင်မှုမရှိသေးပါဘူး။ဒီတစ်ခါအစာကြေချက်မှုစနစ်ကလည်းမနိုင်ဝန်ကိုထမ်းနေရတယ်ဒါကြောင့်မလို့ဒီတစ်ချက်ကိုလည်းသတိထားသင်ပါတယ်ရှင်
။ဟုတ်ပါတယ်ရှင်။ကျမတို့အနေနဲ့တစ်ခါတလေအချိန်နေတစ်ခုခုဒါမှမဟုတ်အလုံးများတဲ့အတွက်ထမင်းစားချိန်တစ်နာရီနှစ်နာရီနောက်ကျတာမျိုးမဖြစ်တင်ပါဘူး။အစာအိမ်ကအသင့်ရောက်လာတဲ့အချိန်ကိုစောင့်နေပါတယ်။ရောက်တဲ့နေ့အချိန်မှာအစာမရောက်လာရင်အစာကြေချက်မှုစနစ်တက်ကြွပြီးတော့တဖြည်းဖြည်းကျဆင်းလာပါတယ်။နောက်ဆုံးမှခံတွင်းပြတ်တက်ပါတယ်ရှင်
။တကယ်ချင်းမွန်ပြောသလိုပါပဲရှင်။အစာစားမယ့်အချိန်မှာအစာမစားဘဲနေအစာအိမ်ကလျောက်ပတ်တဲ့လှုပ်ဆောင်မှုတွေကိုမလုပ်တော့ပါဘူးရှင်။စားလိုက်တဲ့အစာကိုသွေးအဖြစ်ကောင်းစွာပြောင်းမပေးနိုင်တော့ပါဘူးရှင်
။ လေးစားရတဲ့သောတာရှင်များရှင်ဖော်ပြပေးတဲ့အတိုင်းကျမတို့အနေနဲ့အသိဉာဏ်နဲ့အတူကျွမ်းကျင်မှုကိုအသုံးပြုပြီးတော့အစားအစာကိုပြင်ဆင်စားသုံးကြရပါမယ်။ထမင်းစားတဲ့အချိန်ကိုကြိုရှင်စရာကောင်းတဲ့အချိန်လေးဖြစ်အောင်ဖန်တီးကြရပါမယ်
။ဒါပြင်အစာစားတဲ့အချိန်ကိုလည်းအတက်နိုင်ဆုံးမှတ်ကန်စရာပါမယ်ရှင်။ဒါမှသာလျှင်အစာအိမ်ကလျောက်ပတ်တဲ့လုံဆောင်မှုတွေကိုစောင့်ရွက်နိုင်မှာပဲဖြစ်ပါတယ်ရှင်
။လေးစားရတဲ့မျိုးလင့်ချင်အတန်တော်တော်ရှင်များအနေနဲ့အစာစားတာကိုပုံမှန်စားသုံးခြင်းဖြင့်ကျန်းမာပျော်ရွှင်တဲ့ဘဝတတလေးကိုရယူကြပါစို့လို့တိုက်တွန်းအားပေးချင်ပါတယ်
။တော်တော်ရှင်များအားလုံးကျန်းမာဒုက္ခအပြပြနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါရှင်။ကျေးဇူးတင်ပါတယ်ရှင်
။လူလူတိုင်းအပြည့်အဝခြေဝါဖို့ရန်
တရားဟောချက်ကတော့တမန်တော်ဝုဒ္ဓခန်းကြီး3နဲ့4ကိုအခြေခံပြီးဟောကြားတော်မှာဖြစ်ပါတယ်။ကျောင်းသားများနဲ့ဖျားရှိခိုးကြောင်ကြီးများမိတ်ကျွမ်းဝင်တယ်လို့ကျွန်တော်ပြောရင်မှားမလား။ကျွန်တော်စိတ်ထင်တော့မမှားပါဘူး။ကျောင်းသားတူကဖျားကြောင်ကြီးလေးလေးပိုကောင်းလေးလေးပဲလို့ပြောတဲ့စကားကိုကျွန်တော်ကြားခဲ့ဘူးပါတယ်။ဖျားရှိခိုးလာသူများနဲ့ကဘာလက်ခရီးတွေများကရဲ့ရော်ရော်စွန့်ကျင်ရကြလို့လည်းဖြစ်ပါလိမ့်မယ်။ဖျားရှိခိုးလာတဲ့လူတွေကပိုပြီးဖျားရှင်နဲ့နီးတဲ့အတွက်မြစ်တာပူပြကြလို့လည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်အခုခေတ်မှသာမဟုတ်ပါဘူးရှေးခေတ်ကလည်းတမန်တော်များလက်ထက်ကအဖြစ်ပြက်တကူကိုကျွန်တော်တို့ပြန်ကြည့်ကြရအောင်တညနေမှာရှင်ပေတုနဲ့ရှင်ယောဟန်တို့ဗိမာန်တော်ကိုအသွာဗိမာန်တော်အဝမှာဝင်သူဝင်ထွက်သူထွက်နဲ့ရှုပ်ထွေးနေတာကိုတွေ့ရပါတယ်တိုးကြဖွေးကြပထနာပြုတ်ဖို့နေရာကောင်းရွေးကြနဲ့ဆူညံဆူညံနဲ့ပွက်လောရိုက်နေတာတွေ့ရပါတယ်ဗိမာန်တော်ရဲ့တင့်တဲ့တကားဝမှာအခြားနေရာတွေတဲ့လူပိုများတာကိုတွေ့ရပါတယ်။ဒါကြောင့်အဲ့ဒီတကားဝမှာငွေလဲသူများကလည်းငွေလဲသံတွေတချွန်ချွန်၊သိုးအော်သံတွေကလည်းတညံညံပေါ့ဗျာ။အသားမျိုးစုံနဲ့ဆူညံနေတာပါပဲ။မိတ်ဆွေပေါင်းတို့ခင်ဗျာ။ပေတုနဲ့ယောဟန်တို့ဖျားဝူးပြုတ်တင့်တဲ့တကားဝရောက်တဲ့အခါမှာအမြဲတမ်းတောင်းဆန်းနေကြတရောင်းစားတယောက်သူတို့တွေ့ကြရပါတယ်။အဲ့ဒီတရောင်းစားကသူ့ကိုတနာကြဖို့ဘေးကန်းစွန့်ကျဲကြပါလို့ခွက်ကိုခတ်ကျဲကျဲခောက်ပြီးတောင်းနေပါတော့တယ်။ကြည့်ပါလူနှစ်ယောက်ထောင်စားရှိမှရက်နေကြပါပြီတခုခုပေးမလို့ဖြစ်ပါလိမ့်မယ်ဒါပေမဲ့ဘာမှပေးတာမတွေ့ကြပါဘူးထောင်စားကအံ့အားတင့်နေပါပြီသူတို့ဘာပြောနေကြပါသလဲတယောက်သောသူကပြောတဲ့စကားကိုတမန်တော်ဝုဒ္ဓအခန်းကြီး3အငယ်6မှာကျွန်တော်ဖတ်ပြပါမယ်ငါ၌ရွှေငွေမရှိရှိသည့်အရာကိုသင်အားငါပေးမည်နာဇရက်မြို့သားယေရှု၏နာမတော်အားဖြင့်ထလှမ်းသွားတော်လို့ပြောလိုက်တာကြားရပါတယ်ဘာကိုဆုလိုပါသလဲစက်ကြည့်ကြပါဦးပြောပြောဆိုဆိုနဲ့ဒရောင်းစားကိုဆွဲထူလိုက်ပါပြီ။တသက်လုံးတစ်ခါမှလမ်းမလျှောက်နိုင်တဲ့ဒရောင်းစားထသွားနေပါပြီ။မစွမ်းမတန်နဲ့သူ့ခြေထောက်တွေတာမာသွားပါပြီ။ထကြည့်လိုက်ကြပါဦး။ဟောထခုန်နေပြန်ပါပြီ။ယုံနိုင်ပါသလားခင်ဗျာ။မျက်လှက်ပြနေတာမဟုတ်ပါဘူး။တကယ့်ကိုဖြစ်ပျက်နေတာပါ။အံ့ဩဝရနမိတ်လက္ခဏာတွေပဲမဟုတ်ပါလားခင်ဗျာ။အဲ့ဒီလူနှစ်ယောက်ကိုသိကြပါသလား။ဖြစ်ပျက်ပုံကိုလူတွေဝိုင်းကြည့်နေကြတာပါ။ကျွန်တော်တို့အနီးကပ်ကြည့်ကြပါစို့။ဟောဒရောင်းစားကဗိမာန်တော်တဲ့ဝင်ပြီးလိုက်သွားပါပြီမရမနာဖျားရှင်ရဲ့ဂုံကျေးဇူးတော်ကိုအော်ခိတ်ပြီးချီးမွမ်းနေပြပါပြီခင်ဗျာလွန်ခဲ့တဲ့မကြာမီနှစ်များကပေတုအိမ်မှာပေတုရောက်ခမဖျားနေတာကိုသခင်ယေရှုခရစ်ကပျောက်ကင်းအောင်ကူးသပေးနိုင်ခဲ့ပါတယ်ခုတော့ပေတုကိုယ်တိုင်ယောဂါပျောက်ကင်းစေနိုင်တဲ့တကူကိုရရှိထားပါပြီခင်ဗျာချင်းမိတ်ဆွေမောင်းတို့ခင်ဗျာတမန်ကျမ်းစာရဲ့နမိတ်လက္ခဏာများအကြောင်းကျွန်တော်တို့ဖတ်တိုင်းတကယ်အံ့ဩစရာပါပဲအဲ့ဒီအံ့ဩဝရနမိတ်လက္ခဏာခစ်ကကျွန်တော်တို့အသက်ရှင်ခွင့်ရခဲ့မယ်ဆိုရင်ဘလောက်ကောင်းမလဲလို့စိတ်ကူးရင်မိကြပါသလားမိတ်ဆွေတို့ယနေ့လဲနမိတ်လက္ခဏာတွေတွေ့နေရသေးပါပဲတင့်တဲ့တကားဝမှာယေရှုရှင်ရဲ့နာမတော်အားဖြင့်အံ့ဩဝရနမိတ်လက္ခဏာတခုကိုရှင်းရှင်းလင်းလင်းပြသလိုက်တာပါဘယ်သူကမှငြင်းချက်မထုတ်နိုင်ကြပါဘူးသူတစ်ပါးရဲ့အပြစ်ကိုသာကြည့်တတ်တဲ့စင်ဟီဒရင်လူကြီးများကလည်းမငြင်းနိုင်ရကြပါဘူးဒီအကြောင်းကိုတမန်တော်ဝုဒ္ဓအခန်းကြီး၄အခန်းငယ်၁၆မှာဘယ်လိုမှတ်တမ်းတင်ထားပါသလဲဆိုတော့သူတို့ဒီထင်ရှားစွာသောနမိတ်လက္ခဏာပြပြီးသည်ကိုယေရုရှလင်မြို့၌နေသောသူအပေါင်းတို့သည်သိမြင်ကြ၏ငါတို့သည်လည်းငြင်းခုန်ငြင်းငါမတတ်နိုင်ပြီလို့
ရှင်ဒုက္ခကမှတ်တမ်းတင်ထားတာတွေ့ရပါတယ်ကို့အတွက်သာကြည်ရတဲ့လူစုအကြံအိုက်သွားကြပါပြီတကောအာနာဆိုတာသူတို့အတွက်ပဲလို့သဘောထားကြပေမဲ့သူတို့မမျှော်မှန်းနိုင်တဲ့တကောကိုရရှိကြတဲ့လူတွေရှိနေကြပါပြီသူတို့ဘာမှမငြင်းနိုင်ကြပါဘူးပေတုနဲ့ယောဟန်တို့ဗဇက်ကိုပိတ်ထားဖို့ကြံစီနေတဲ့အချိန်မှာမြို့ရင်းမှာရှိတဲ့လူအများကအံ့ဩဝါရဖြစ်ရအကြောင်းကိုအနှံ့ပြသတင်းတွေလွှင့်နေကြပါပြီထူးဆန်းတဲ့နမိတ်လက္ခဏာကိုကြည့်လို့ကြတဲ့လူအုပ်ကြီးကလည်းတမန်တော်တို့စုဝေးတဲ့နေရာဖြစ်တဲ့ရှောလမုန်ကနားပြင်ကိုပြေးသွားနေကြပါပြီတဆင်စကားတဆင်ကြားနဲ့အဲ့ဒီနေ့ဟာအမျိုးသားယောက်ျားကြီး9000နဲ့အရေးအတွက်မသိရတဲ့အမျိုးသမီးများကလေးငယ်များယုံကြည်သူခရိယာများရှိရာကိုစုယုံရောက်ရှိလာကြပါတော့တယ်ပေတုနဲ့ယောဟန်တို့ယေရှုရှင်အကြောင်းပြောပြရမှာအခက်အခဲနဲ့ရင်ဆိုင်ကြရပေမဲ့ချီမစွမ်းမတန်သူကိုကုသပေးရမှာတော့အဲ့ဒီတကူဘယ်ကရရတယ်ဆိုတာရှင်းရှင်းလင်းလင်းသိမြင်ကြရတာပါနာဇရက်မြို့သားယေရှုရဲ့နာမတော်အပြင်တကူပြနိုင်ခဲ့တယ်ဆိုတာသူတို့သိကြပါတယ်။တမန်တော်ဝုဒ္ဓကိုရှင်လူကာကတော်ဖိလုကိုသာအကြောင်းပြုပြီးရေးခဲ့တာမဟုတ်ပါဘူး။ဟေလသနိုင်ငံဒါမှမဟုတ်အာရှပြည်ကခရိယန်တစုကိုလည်းရေးပေးနေတာဖြစ်ပါတယ်။ယေရှုရှင်ဟာအမှန်တကယ်အသက်ရှင်နေထိုင်ခဲ့တဲ့အကြောင်းဂါလိလဲပြည်ကိုတွားကြည့်မယ်ဆိုရင်ယောသနဲ့မာရီတို့သာမကယေရှုရှင်ကိုမှတ်မိတရိယသောသူအများတွေ့နိုင်သေးကြောင်းရှင်လူကာကရေးသားမှတ်တမ်းတင်ထားတာတွေ့ကြပါတယ်။ယေရှုရှင်ဟာကယ်တင်ရှင်အစ်စ်ဖြစ်တဲ့အကြောင်းယေရုရှလင်တရားနာပရိသတ်ကိုသတိပေးခဲ့ပါပြီ။သူ့ရဲ့ယုံကြည်ချက်ကိုအထောက်ထားပြဖို့ဓမ္မဟောင်းပရောဖက်များကိုကူးကားခဲ့ပါတယ်။တရားနာပရိသတ်ကြီးလည်းအများအားဖြင့်ယုံကြည်လက်ခံကြတာကိုတွေ့ရပါတယ်။ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာ။ယေရှုရှင်ဟာမေရှိယကယ်တင်ရှင်အစ်စ်ပါ။တမန်ကျမ်းစာရဲ့အနာဂတ်စကားတွေနဲ့တိုက်ကြည့်ပါကကွက်ကွက်ကွင်းကွင်းထင်ထင်ရှားရှားပြည့်စုံနေတာတွေ့ကြပါတယ်။ယေရှုရှင်ကမေရှိယအစ်စ်ဖြစ်ကြောင်းတင့်တဲ့တကားဝမှာပြတဲ့နမိတ်လက္ခဏာနဲ့ရှင်းပြမှာမဟုတ်ပါဘူး။ယေရှုရှင်ဟာသေခြင်းကနေရှင်ပြန်ထမြောက်ပြီးကောင်းငင်ကိုပြန်လဲတွက်ကြသွားတဲ့အကြောင်းနဲ့လည်းရှင်းပြမှာမဟုတ်ပါဘူး။ဒါပေမဲ့သေခြင်းမှာရှင်ပြန်ထမြောက်တော်မူတဲ့ယေရှုရှင်ရဲ့နာမတော်မှာတကူအပြည့်ဝရှိနေခြင်းကအထောက်အထားတစ်ခုဖြစ်ပါတယ်ခင်ဗျာ။သခင်ယေရှုခရစ်ရဲ့နာမတော်မှာရှင်ပေတုခေတ်ကတကူတော်အပြည့်ရှိခဲ့တယ်လို့အခုလည်းသခင်ယေရှုခရစ်ရဲ့နာမတော်မှာတကူအပြည့်ဝရှိနေစေပါပဲ။နမိတ်လက္ခဏာနဲ့အနာဂတ်စကားများဟာခရစ်တော်သည်မေရှိယကယ်တင်ရှင်ဖြစ်ကြောင်းထင်ရှားတဲ့အထောက်အထားများဖြစ်ပါတယ်။ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာ။ခရစ်ယာန်အယူဝါဒအစပြုချိန်မှာဖခင်ရှင်ကအောင်မြင်မှုနဲ့နမိတ်လက္ခဏာများပြည့်ပြည့်စုံစုံဖန်တီးပေးတော်မူခဲ့ပါတယ်။နံပါတ်၁ဘာသာစကားအမျိုးမျိုးကိုပြောနိုင်ခြင်း။နံပါတ်၂ဝိညာဉ်တကူနဲ့တရားဟောနိုင်ခြင်း။နံပါတ်၃တင့်နယ်တကားဝမှာနမိတ်လက္ခဏာကိုပြနိုင်ခြင်းစသဖြင့်တစ်ခုပြီးတစ်ခုဖြစ်ပေါ်စေခဲ့တာပါရှေးဥခရိယံများဟာယန္တုများကဝိုင်းဝန်းဖိနှိပ်နေတဲ့ကြားထဲကတိုးပွားလာခဲ့တာဖြစ်ပါတယ်။ကောင်းကြီးမင်္ဂလာကျွယ်ဝစွာခံစားကြပါတယ်။ပထမခရိယံများတပ်ဖြတ်ညှင်းဆဲခြင်းမခံရမီ၃နှစ်ခွဲအတွင်းအမှုတော်အောင်မြင်ရေးအတွက်ယုံကြည်ခြင်းတည်ဆောက်ဖို့နှုတ်ကပတ်တော်ကိုမြည်ဆန်းဖို့အရေးအတွက်နဲ့အင်အားစုဆောင်မှုအချိန်ဖြစ်ပါတယ်လဝါကားတိုင်းပေါ်မှာယေရှုရှင်ရဲ့အမှုတော်ပြည့်ပြည့်စုံခဲ့ပါပြီ။ရှေးဦးယုံကြည်သူများကိုမိမိတန်ရှင်သောလက်တော်နဲ့ဆက်လက်ပို့ဆောင်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့အတိတ်ကိုပြန်ကြည့်မယ်ဆိုရင်ဘုရားသခင်ရဲ့အမှုတော်အတွက်လှုပ်ရှားမှုများကိုဘုရားရှင်ချုပ်ကန်ထားကြောင်းထင်ရှားတဲ့တာရကတွေအများပြားတွေ့ကြပါတယ်။ဥပမာအဖြစ်မာတင်လူသားကိုလှုပ်ကြံမှုလျှို့ဝှက်ကြံစီနေတဲ့ကြားထဲမှာမာတင်လူသားကိုယန္တုတို့အံအားသင့်လောက်အောင်လွတ်မြောက်သွားခဲ့တာတွေ့ကြပါတယ်။ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာမိတ်ဆွေအနေနဲ့ရှင်ပေတရုလိုမာတင်လူသားလိုမဆောင်ရွက်နိုင်ပေမဲ့မိတ်ဆွေအနေနဲ့ဒုက္ခပေါင်းစုံနဲ့စိတ်ပျက်စရာအဖုံမုံကိုရင်ဆိုင်ရတဲ့အခါမှာဖျားရှင်ကယ်မတော်မူပါလိမ့်မယ်မိတ်ဆွေအနေနဲ့အရေးရှုံးနေတဲ့အခါမျိုးလဲရှိပါလိမ့်မယ်ဒါပေမဲ့ဖျားရှင်ကအင်အားသည့်ရဲရင်ချင်းအသည့်ပေးတော်မူပြီးအသက်တာအသည့်နဲ့မျှော်လင့်ခြင်းအသည့်ကိုလည်းပေးတော်မူပါလိမ့်မယ်ယေရှုရှင်ရဲ့နာမတော်ကိုယုံကြည်ဖို့တင့်တဲ့တကားဝမှာခြေမတန်မစွမ်းသူကိုကျမ်းမာခြင်းပဂိဖြစ်သွားခဲ့သလိုမိတ်ဆွေလည်းကိုတော်ဤနာမတော်ကိုအပြည့်ဝယုံကြည်မယ်ဆိုရင်မိတ်ဆွေကိုလည်းဆွဲထူတော်မူပါလိမ့်မယ်အနာဂတ်ကိုလည်းကလည်းခုံလည်းဝုံမြောက်ပျော်ရွှင်စွာချီတက်သွားနိုင်ပါလိမ့်မယ်ရှင်ပေတရုခေတ်မှာမတရားသောလူစုကယေရှုရှင်ကိုမတရားဆွဆဲပြီးကုမြတ်ခဲ့ကြပါပြီဖျားရှင်နာမတော်ကိုတိုင်တီပြီးအဆုံးစီရင်ခဲ့ကြပါပြီဓမ္မအမှုတော်ဆောင်တွေနိုင်ငံရေးသမားတွေယောမအာနာပိုင်တွေဂိုင်းအုပ်ကြီးတွေအသီးသီးလက်တွဲပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။အာရမအမှုစိုးမိုးနေတဲ့ခေတ်ကာလဖြစ်တဲ့အတွက် တမန်တော်12ပါးတည်းကတပည့်တော်တဦးကပါကိုတော်ကိုငွေ30နဲ့ရောင်းစားခဲ့ပါသေးတယ်မိတ်ဆွေပေါင်းတို့ခင်ဗျာစဉ်းစားကြည့်ပါအဲ့ဒီငွေ30ကိုဗိမာန်တော်ဘာနာဒိုက်ကနေထုတ်ပေးခဲ့တာပါယေရှုရှင်ကိုမတရားဆွဆဲဖို့မတရားသက်သေ900မှာလဲဗိမာန်တော်ကငွေနဲ့ပဲငှားရမ်းခဲ့တာပါအခုကျွန်တော်တို့ခင်မှာမတရားမှုတွေများပြားပြီးဖောက်ပြန်မှုတွေကိုခြင်းတရားပြက်ပြားနေတယ်ခစ်ပါလို့ဆိုကြပေမဲ့ယေရှုရှင်ကိုမတရားဆွဆဲခဲ့ကြတဲ့အချိန်ကလည်းအတူတူပါပဲဒါကြောင့်ဒီအကြောင်းတွေကောင်းကောင်းသိထားတဲ့ရှင်ပေတရုကကယ်တင်ခြင်းသို့ရောက်ကြလောလို့ခေါ်ဖိတ်လိုက်ခြင်းဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာရှင်ပေတရုရဲ့ခေါ်ဖိတ်တန်ကိုပရိသတ်ကြီးကနားထောင်ကြပါတယ်အဲ့ဒီအချိန်ကိုရှင်ပေတရုကချမ်းအေးသောအချိန်အားသစ်လောင်းခြင်းလို့ခေါ်ဆိုခဲ့တာတွေ့ရပါတယ်ယေရှုရှင်ကိုယုံကြည်သူများအားပြီးကြပါလိမ့်မယ်အနာဂတ်ကိုမျှော်ကြည့်လိုက်ရင်လူသားများအတွက်ဝိညာဉ်တော်ကအားသစ်လောင်းပေးပါတော့မယ်ဆိုတာကိုရှင်ပေတရုသိတဲ့အတွက်ဘယ်လိုပြောခဲ့ပါသလဲတမန်တော်ဝုဒ္ဓအခန်းကြီး3ငယ်19နဲ့21ကိုကျွန်တော်ဖတ်ပြပါမယ်ထို့ကြောင့်ထာဝရဘုရားထံတော်မှချမ်းအေးသောအချိန်ကာလသည်ရောက်လာ၍သင်တို့အဖို့လိုငါခန့်ထားတော်မူနှင့်သောယေရှုခရစ်ကိုစေလွှတ်တော်မူမည်အကြောင်းသင်တို့အပြစ်များကိုဖြေလွှတ်စေခြင်းဟာနောင်တရ၍စိတ်ပြောင်းလဲခြင်းသို့ရောက်ကြလောကဗာဥမစား၍တန်ရှင်သောပရောဖက်ဆရာတော်တို့နှုတ်ဖြင့်ဘုရားသခင်ဗျာဒိတ်ပေးထားတော်မူသောထိုကတ်ကာလ၌အလုံးစုံသောအရာတို့ကိုအသစ်ပြုပြင်သောကတ်ကာလမရောက်မီတိုင်အောင်ကောင်းငင်ဘုံသည်ထိုခရစ်တော်ကိုခံယူသိမ်းဆည်းရမည်လို့ဖော်ပြထားတာတွေ့ကြရပါတယ်ပြန်လဲရှင်တန်ဖို့အာသစ်လောင်းဖို့အာသစ်ပြည့်ဖို့ယေရှုရှင်ကဆောင်ရွက်ပေးတော်မူပါလိမ့်မယ်ရှင်ပေတရုရှင်ပေါလုနဲ့သတိဖန်တို့ကိုအကြောင်းပြုပြီးရှင်လုကာကလည်းယေရှုရှင်ကိုဖူးမြင်ခဲ့ရပါတယ်ကောင်းငင်ကိုမျှော်ကြည့်ရင်ဖျားရှင်လက်ရတော်ဘက်မှာယေရှုရှင်ထိုင်နေတော်မူပုံကိုရှင်လုကာဖူးမြင်ရပါတယ်ဆရာဝန်ရှင်လုကာအနေနဲ့ဒီလောက်ဒီလောကကြီးထဲမှာလူသားတွေရဲ့အသက်တာဟာဘလောက်အလဟတဖြစ်နေပါသလဲဆိုတာသိထားတဲ့အတွေ့ဝေဒနာခံစားနေရသူများသာမကမျောလင်းချက်မရှိသူများမျောလင်းချက်ရှိပြီးမှတန်တရားဝင်လာသူများဝမ်းမြောက်ခြင်းရပြီးမှဝမ်းနည်းရသူများဒုနဲ့ဒီများပြားနေတာကိုရှင်လုကာတွေ့မြင်ရပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာနှစ်ချင်းစရာယောဟန်ကသူ့ကိုယ်သူတော၌ဟစ်ကြော်သောအသံလို့ကြေညာခဲ့ပါတယ်ယေရှုရှင်ကြွလာတဲ့အခါမှာစီးကြိုနိုင်ကြဖို့ပြင်ဆင်ကြပါလို့ဆော်ဩခဲ့တာပါတမန်တော်တွေကတော့တမျိုးတဖုံဟောကြဆော်ဩကြပြန်ပါတယ်ယုံကြည်သူတို့အဖို့တွေ့ချောက်တဲ့ကာလမရှိတော့ပါဘူးရွှေငွေတောင်းနေတဲ့တရောင်းသားဟာဥစွာပထမယုံကြည်ခြင်းကိုရသွားတဲ့အတွက်အသက်တဖန်ပြန်လဲရှင်သန်ခြင်းကိုတည်ခြင်းမှရှင်ပြန်ထမြောက်တော်မူသောအရှင်ထာမရရှိသွားခဲ့ပါတယ်။တန်ရှင်သောဝိညာဉ်တော်မျိုးကိုဘာသာရေးခေါင်းဆောင်ကြီးများကလမ်းလွဲတားဆီးဖို့ကြံစီခဲ့တယ်ဆိုတာမိษွေတို့ယုံနိုင်ပါသလား။ဒါပေမဲ့ဝိညာဉ်တော်မျိုးကိုဘယ်သူမှထိန်းချုပ်လို့မရနိုင်ပါဘူး။ချမ်းအေးသောအချိန်အားသစ်လောင်းခြင်းဖြစ်တဲ့ဝိညာဉ်တော်မျိုးကိုဖျားရှင်ထံတော်မှယေရှုရှင်ကတွန်လောင်းပေးတော်မူမှာဖြစ်ပါတယ်။ရှေးဦးအသင်းတော်အချိန်ကယေရှုရှင်ကိုယုံကြည်သူများအတွက်တကူးနှင့်ရဲရင်ခြင်းတတ္တိကိုဝိညာဉ်တော်ကပေးတော်မူတဲ့အချိန်မှာဟေရုံမင်းပုန်တိပိလတ်မင်းယေဘရဟိမင်းများကမကောင်းကြံကြပေမဲ့ယေရှုရဲ့နာမတော်နဲ့ဆိုင်တဲ့တကူးကိုတော့တားဆီးလို့လမ်းလွှဲလို့မရနိုင်ကြပါဘူး။အကြီးအကျယ်နှိပ်စက်ညှဉ်းပန်းနေတဲ့အချိန်ကာလမှာယုံကြည်သူများရဲ့ဆုတောင်းကြပုံကိုတမန်တော်ဝုဒ္ဓအခန်းကြီး4အငယ်30မှာကျွန်တော်ဖတ်ပြပါရစေ။အနာရောဂါငြိမ်းစေခြင်းဟာလက်တော်ကိုဆန့်တော်မူ၍တန်ရှင်သောသားတော်ယေရှုဤနာမတော်အဖျင်နမိတ်လက္ခဏာအံ့ဩဘယ်သောအမှုတို့ကိုဖြစ်စေတော်မူစဉ်တွင်ကိုတော်ဤကျွန်းတို့သည်နှုတ်ကပတရားတော်ကိုရဲရင်စွာဟောပါမည်အကြောင်းကယ်မတနာတော်မူပါ။ချစ်သောမိတ်ဆွေပေါင်းတို့ခင်ဗျာအဲ့ဒီဆုတောင်းတံကိုဘုရားရှင်ကဘယ်လိုအဖြေပေးခဲ့ပါသလဲတမန်တော်ဝုဒ္ဓအခန်းကြီး4အငယ်31မှာထိုသူဆုတောင်းပတနာပြုပြီးမှဆူဝေးနေသောအရသည်တုန်လှုပ်၍ထိုသူအပေါင်းတို့သည်တန်ရှင်သောဝိညာဉ်တော်နှင့်ပြည့်ဝသဖြင့်ဘုရားသခင်နှုတ်ကပတရားတော်ကိုရဲရင်စွာဟောပြောကြ၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်မိတ်ဆွေပေါင်းတို့ခင်ဗျာယေရှုရှင်ရဲ့နာမတော်မှာအဲ့ဒီတကူတော်အခုတည်းအထိရှိနေစေပါလူလားသူများအပေါ်မှာတန်ရှင်းသောဝိညာဉ်တော်မူအခုထိရွာသွန်းနေစေပါတမန်တော်များခက်ကအဖြစ်ပြက်တွေဟာဒီကနေ့ဖျားရှင်ရဲ့သားသမီးများအတွေ့သင်္ကန်းစာယူနိုင်ဖို့မှတ်တမ်းတွေကိုရေးသားဖော်ပြထားတာဖြစ်ပါတယ်တမန်တော်တွေရဲ့ယုံကြည်စက္ကမှုမျိုးနဲ့ကျွန်တော်တို့ယနေ့ယုံကြည်လက်ခံ လှုပ်ဆောင်ကြမယ်ဆိုရင်ကျွန်တော်တို့လည်းတမန်တော်များဤတူတကူတော်နဲ့တန်ရှင်သောဝိညာဉ်တော်စုကျေးဇူးများကိုရရှိခံစားကြပါလိမ့်မယ်။ဘုရားသခင်ကိုယုံကြည်ဆက်ကပ်နိုင်ကြပါစေလို့ဆန္ဒပြုရင်းဒီကုန်းချုပ်ပါရစေ။အာမင်။
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။သောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကတန့်ရှင်သောပတ်ဝန်းကျင်ဖန်တီးခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။သောတာရှင်များရှင်ခရစ်ယာန်အိမ်နောင်တိုင်းမှာစီကံရှိတင်ပါတယ်။မိဘနှစ်ပါးတို့ရဲ့အချင်းချင်းပြောဆိုဆက်ဆံမှုနဲ့အမှုရာတွေဟာသားသမီးများအားဖြစ်လာစေလိုတဲ့အတိုင်းမျက်နှိုးဖွယ်သောပုံစံနမူနာများဖြစ်နေတင်ပါတယ်။တန့်စင်တဲ့အပြောအဆိုနဲ့မှန်ကန်တဲ့ခရစ်ယာန်ယဉ်ကျေးမှုကိုဆွေးမြေးကျင့်သုံးတင်ပါတယ်။သားသမီးများနဲ့လူငယ်များအားအချင်းချင်းလေးစားရန်နဲ့ဖျားသခင်ကိုကြောက်ရွံ့ယူတည်ပြီးလူကျင့်ဝတ်များကိုလိုက်နာဆောင်ရှောက်ရန်လမ်းညွန်ကြမှတ်ရမယ်။ဖျားသခင်ရဲ့ပြည့်ညတ်တော်တွေကိုလည်းဆောင်ရှောက်ယူတည်လေးစားရန်မိဘတွေကတင် जा ပေးရမယ်။ဒီလိုကျင့်ဝတ်ခြင်းစဉ်တွေကိုသားသမီးတွေရဲ့အသက်တာမှာပုံသွင်းပေးနိုင်မယ်ဆိုရင်လူအများနဲ့ပေါင်းသင်းဆက်ဆံရမှာလည်းအထောက်အမဖြစ်နေပါလိမ့်မယ်။သားသမီးတွေအားဝိညာဉ်ခွန်အားနည်းတဲ့အပေါင်းအသင်းတွေကိုလည်းတန့်ရှင်းရနိုင်ငံတော်သို့သွားရလန်းနဲ့တန့်ရှင်းဖြူစင်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးနိုင်ကြပါလိမ့်မယ်။မိဘတို့ရဲ့ဆုံးမဩဝါဒတိုင်းဟာအဆင့်တန်းမြင့်ပြီးမုံမြတ်တဲ့အကြောင်းအချက်တွေဖြစ်နေတင်ပါတယ်။ဒါမှသာတရားစီရင်ရာနေရကိုရောက်တဲ့အခါအသက်စာဆောင်မှာရှက်ကြောက်ခြင်းနဲ့ကင်းစင်တဲ့မှတ်တမ်းကိုတွေ့မြင်ရမှာဖြစ်ပါတယ်ရှင်။ဒီလိုသင်ကြားချက်တွေကိုရရှိထားတဲ့သားသမီးတွေဟာလည်းကြီးလေးတဲ့တာဝန်ကိုထမ်းဆောင်နိုင်ပြီးသူတို့ရဲ့ပုံစံနမူနာအဖြစ်သူတစ်ပါးတွေဟာလည်းအမှန်တရားကိုမြင်နိုင်မှာဖြစ်ပါတယ်။ကိုချင်းတရားထိမ့်သိမ့်တဲ့သူတွေဟာအဲ့ဒီလူချင်းဝန်စီကံတွေကိုလေးစားကြမှာဖြစ်ပါတယ်။သားသမီးတွေရဲ့ကာယခွန်အားညံဆွမ်းအင်နဲ့ကျင့်ဝတ်ခြင်းစဉ်တွေကိုအတူယူလာကြလိမ့်မယ်။ဒီလိုသူတွေဟာခိုင်ခန့်မြဲမြံနဲ့နယံနဲ့ကာကွယ်ထားပြီးဖြစ်တဲ့အတွက်မကောင်းမှုတွေကိုသွေးဆောင်တဲ့ဒုစရိုက်တွေကိုလည်းလွယ်ကူစွာကြောခိုင်းနိုင်ကြပါလိမ့်မယ်။သောတာရှင်များရှင်။ရွှင်လန်းချမ်းမြေ့ပွေဖြစ်တဲ့အိမ်တောင်ပြိုထောင်ပါကဲတင်ရှင်ရဲ့ဂုံအင်္ဂါလက္ခဏာတွေကိုလိုက်လျှောက်ကျင့်သုံးရမှာမိဘတွေနဲ့သားသမီးတွေအတွက်ရွှင်လန်းချမ်းမြေ့ပွေအိမ်တောင်တည်ထောင်ရမယ့်ဝတ်တရားကိုဘယ်သောအခါမှသတိမလစ်ပါနဲ့။သခင်ခရစ်တော်ကိုအိမ်တောင်ထဲသို့ခေါ်ဆောင်ထားမယ်ဆိုရင်မိဘတွေဟာလည်းအမားနဲ့အမှန်ကိုခွဲခြားသိမြင်မှာဖြစ်ပါတယ်။သားသမီးတွေကိုလည်းဖြောင့်မတ်တဲ့တစ်ပင်တွေအနေနဲ့ရက်တီလဲရှိပြီးဝိညာဉ်တော်အသီးကိုတီးခြားဖို့ကူညီမဆနိုင်မှာဖြစ်ပါတယ်။သောတာရှင်များရှင်လူ့ဘဝအသက်တာမှာဒုက္ခများဖြစ်စီလွှမ်းမိုးမှုတွေကြုံတတ်ပါတယ်ဒုက္ခဆိုတာလူသားတို့တွေ့ကြုံရစမြဲဓမ္မတာပဲဖြစ်ပါတယ်ရှင်ဒီလိုတိမ်လွှာဖုံးအုပ်ထားတဲ့အလားတာယာမှုကင်းမဲ့တဲ့နေ့ရက်တွေကိုရင်ဆိုင်ရတဲ့အခါတီးခန့်ခြင်းတရားကျေးဇူးတရားနဲ့မေတ္တာတရားအပြင်ဝမ်းမြောက်ရွှင်လန်းခြင်းတရားကိုရယူလိုက်ပါရိုးရိုးရှင်းရှင်းနေအိမ်ဖြစ်စေပြီးရှင်လန်းဝမ်းမြောက်ဖွယ်သောစကားတွေကိုအမြဲတစီပြောဆိုကာကရုဏာတရားကိုလက်ကင်ထားပြီးယဉ်ကျေးသိမ့်မွေ့ခြင်းနဲ့မေတ္တာတရားကိန်းအောင်တဲ့အိမ်တောင်ဖြစ်ပါစေအိမ်တောင်ရဲ့စည်းကမ်းကိုတန်ကျင်လုံးပမာမတင်းပါစေပဲညံအမျိုးအမြင်ဖြစ်၎င်းမေတ္တာဖြစ်၎င်းကြီးကျက်ကုကဲတင်ပါရရှင်သားသမီးတို့ဟာလည်းမေတ္တာဖြင့်အုပ်ချုပ်ခြင်းကိုလိုလားစွာလိုက်နာပါလိမ့်မယ်မိဖတွေကလည်းသားသမီးတွေကိုအလင်းတင်နိုင်ချီးမွမ်းပါသူတို့ရဲ့အသက်တာကိုတတ်နိုင်သမျှပျော်ရွှင်စရာဖြစ်စေပါ မေတ္တာကရုဏာကိုထင်ရှားစေခြင်းအပြင်သူတို့ရဲ့နှလုံးသားကိုပျော့ပြောင်းစေပါဒီလိုမှသားသမီးတွေရဲ့နှလုံးသားဟာတမန်တရားမျိုးစေ့အတွက်အသင့်ပြင်ထားပြီးဖြစ်ပါလိမ့်မယ်တခင်ဖျားဟာမြေကြီးပေါ်သို့မိုးတိမ်တဲ့ရေကိုသာပေးတာမဟုတ်ဘဲတင့်တယ်လှပပြီးရှင်လန်းတဲ့ရောင်ခြည်ကိုပါပေးထားခြင်းဖြစ်တဲ့အတွက်တစ်စိတ်ကလေးများကိုအပင်ပေါက်စေကာပန်းပွင့်ကလေးတွေကိုလည်းပွင့်လာစေတာကိုသတိပြုပါသားသမီးတို့ကိုအပြစ်ကိုဖော်ပြဆုံးမသွန်သင်ပေးခြင်းပြုုံတာမကမေတ္တာကရုဏာရှိထားပြီးအားပေးချီးမွမ်းရမှာဖြစ်ပါတယ်ရှင်အိမ်တော်မှာစိတ်ဝမ်းကွဲမှုမရှိပါစေနဲ့ဖြောင့်မတ်ခြင်းတရား၌အိမ်တော်မိသားစုတိုင်းဟာအသင့်အင့်နေထိုင်ခြင်းနဲ့ငြိမ်သက်ခြင်းရရှိရန်လိုအပ်လာပါတယ်ရှင်နာတော်တာဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးပေါ်ဖဖျားရှင်ကောင်းချီးချပေးပါစေရှင်
တို့ရှင်များရှင်ကျမတို့ရဲ့ဓာတ်ဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များပါတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116 တို့ဆက်သွယ်နည်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာပြတ်ခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ကျေးဇူးတင်ပါတယ်ခင်ဗျာ။